ယူကခန်တမရဒေါ်နယ်ထရမ့်နဲ့ဘယ်လိုဆက်ဆံသွားကြမလဲဆိုတဲ့ပေါ်ဥရောပသမဂ္ဂ EU နိုင်ငံသားရေးဝန်ကြီးတွေဒီကနေ့ဆွေးနွေးကြဖို့ရှိပြီးဒီရှားနဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးတွေကတော့အဲ့ဒီအထူးဆွေးနွေးပွဲကိုတက်မှာမဟုတ်ပါဘူး။အင်္ဂါနေ့ယူကပွဲမှာထင်မှန်မထားပဲထရမ့်အနိုင်ရသွားပြီးတဲ့နောက်ဘရပ်ဆဲလ်စ်မြို့မှာရေးပေါ်စည်းဝေးကျင်းပဖို့ EU နိုင်ငံသားရေးမူဝါဒအကြီးအကဲဖက်ဒရီကာမိုဂရီနီကခေါ်ထားတာပါ။ထရမ့်ဟာမဲဆွယ်စည်းဝေးမှာကာလအတွင်းဥရောပနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ဂရီကဝတ်တွေအပေါ်မေးခွန်းထုတ်တာအပါအဝင်တခြားမူဝါဒသဘောထားတွေပြောဆိုထားတာကြောင့်အဲ့ဒီအပေါ်ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အစည်းအဝေးကိုဗြိတိသျှနိုင်ငံသားရေးဝန်ကြီး Boris Johnson တက်မှာမဟုတ်ပေမဲ့တနင်္လာနေ့လုံမဲ့နိုင်ငံသားရေးအကောင်စီပုံမှန်အစည်းအဝေးကိုတော့တက်မယ်လို့ဗြိတိသျှနိုင်ငံသားရေးယူပြောခွင့်ရသူကပြောပါတယ်။ဒီကနေ့လုံမဲ့အပေါ်ဆောင်အစည်းအဝေးမျိုးလိုအပ်တယ်လို့မမြင်တဲ့အကြောင်းအမေရိကန်ရွေးကောက်ပွဲအခြေစရာဟာအစောကြီးကတည်းကရှိထားပြီးဖြစ်ကြောင်းဒီမိုကရေစီနှိကျလှုပ်ဆောင်ချက်တခုပြီးသွားပြီဖြစ်ပြီးဗြိတိသျှနိုင်ငံအတွက်အကောင်းဆုံးရလဒ်တွေရလာစေရေးတည်ကြစီဖို့လက်ရှိနဲ့အနာဂတ်အစိုးရအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းဒီနိုင်ငံသားကြီးပြောခွင့်ရကပြောပါတယ်။ပြင်သစ်နိုင်ငံသားကြီးဝန်ကြီးယွန်မာ့ခ်အိုင်ရိုဟာလည်းအစီအစဉ်တွေတိုက်နေလို့ဆိုတဲ့အကြောင်းပြချက်နဲ့ဒီအစည်းအဝေးကိုမတက်ဘူးလို့ AFP သတင်းဌာနကပြောပါတယ်။